ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေတာမှာမြန်မာတပ်မတော်ရဲရင်တွေအတိုက်ခိုက်ခံရတဲ့အကြောင်းမြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကရသေးတောင်မြို့နယ်မေယူမြစ်မှာတပ်မတော်ပိုင်စစ်ရဲရင်3စီးကို AA ဘက်ကတိုက်ခိုက်တယ်လို့မြန်မာစစ်တပ်ပြောခွင့်ရကပြောပါတယ်။ပစ်ခတ်မှုမှာရဲရင်ပါဝင်တပ်မတော်ဘက်ကတိုက်ခိုက်မှုရှိတဲ့အကြောင်း AA တာဝန်ရှိသူတွေကပြောသလိုတပ်မတော်ဘက်ကတော့ထိခိုက်မှုမရှိဘူးလို့ပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ရသေးတောင်မြို့နီးမှာကြောက်ချရနားထားတဲ့တပ်မတော်ပိုင်စစ်ရရင်3စီးကိုရခိုင်လက်နက်ကိုင် AA ဖွဲ့ကနေရှော့တိုက်ဒုံးနဲ့လာရောက်ပစ်ခတ်တိုက်ခတ်ခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကအခုလိုပြောပါတယ
်။အဲဒီမှာရှင်းလင်းတဲ့အခါမှာဒီလိုတရားခွန်ညီညီပြရှော့တိုက်ဒုံးဘုံကလည်းအသိပြင်ဆိုင်ထားတဲ့ဟာတွေကြီးတယ်ဆိုတော့လည်းကျွန်တော်တို့ထုတ်ပြန်ထားပါဗျ။အဲဒီမှာတော့စစ်ရရင်တိုက်ခိုက်မှုမရှိပါဘူး။ကျွန်တော်ညီညီလုံလုံကြီးဆက်လက်ဆောင်ရွက်တာပဲရှိပါတယ်ဗျ။
စူလိုင်လ20ရက်နေ့မနေ့ပိုင်းကမေယူမြကန်ဒီမှာကြောက်ချရနာသားတဲ့တမတော်ရေစစ်ရင်ရင်3စီးကို AA ဖွဲ့ကနေအနောက်ဘက်ကန်ဆက်ကနေပြီးတော့ရှော့တိုက်ဒုံးနှလုံးနဲ့လာရောက်ပစ်ခတ်ခဲ့ပြီးစစ်ရင်ရင်မှုထမ်းတွေကပြန်လည်ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။ AA ဘက်ကနေလာရောက်ပစ်ခတ်ခဲ့တဲ့ပတ်ဝန်းကျင်နေရာတစ်ဝိုက်ကိုရှင်းလင်းဆောင်ရွက်ရမှာပစ်ခတ်ဖို့အသင့်အနေသားရှိတဲ့ Tri-City 3 100 mm မျိုးစာဒုံးသီး3လုံးကို Battery O ဝါယာကြိုးတွေနဲ့ချိတ်ဆက်လျက်ထပ်မံတွေ့ရှိရပြီးဘေးအန္တရာယ်မရှိရေးစနစ်တကျတက်မဲ့ပြုလုပ်ခဲ့တယ်လို့မဏိကရက်ဆွဲနဲ့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တပ်မတော်ရေသားတင်ပေါ်တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်ဖွဲ့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။မေယူမြစ်ထဲမှာမြို့တွေဒီမှာစတိုင်ဖြစ်နေတဲ့ဒီလိုကျွန်တော်တို့ဘက်ကနေပြစ်ခတ်တိုက်ခိုက်တာရှိတယ်။အဲဒီမှာတော့ဒီလိုဒီတင်ပေါ်ရဲ့ဒီဥပိုင်းနဲ့ဒီပေးပိုင်းကိုထိရပါတော့နော်။ဒီလိုအကြအဆုံးတွေတော့ရှိနိုင်တယ်ဗျ။ဒါပေမဲ့ဘယ်လောက်ကြအဆုံးတွေလဲဆိုတော့ကျွန်တော်တို့လည်းဟိုအသေးစိတ်တော့မသိရသေးဘူး။
စူလိုင်လ19ရက်နေ့မှာလည်းမြေပုံမြို့နယ်တွင်တောင်စိတ်မြစ်မှာရပ်နားထားတဲ့မြန်မာရေသားစစ်ရေးရင်းစည်းကိုလည်း AA ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။တစ်ကူလာတဲ့စစ်ရေးရင်းစည်းကိုမြေပုံနဲ့အာအဆပေါ့နော်။တောင်စိတ်မြစ်ထဲမှာကျွန်တော်တို့ဘက်ကနေပြီးတော့ဒီပစ်ခတ်တိုက်ခိုက်တာရှိတယ်။အဲ့ဒီမှာဒီကြောက်ဖြူခမာ9လေးတုံပေါ့နော်။အဲ့မှာအရာရှိအပါဝင်အကြဆုံးတွေတော်တော်များတယ်ကြ
။ဒီစစ်ရေးရင်းပစ်ခတ်ခံရမှုတွင်ထိခိုက်မှုမရှိဘူးလို့သတ်မတော်ဘက်ကပြောပါတယ်။ပြီးခဲ့တဲ့ဇွန်လ22ရက်နေ့မှာလဲစစ်တွေမျိုးစက်ရိုးကြချောင်းဝါနီကြောက်ချထားတဲ့တပ်မတော်ဆွဲရည်ရင်တစည်းကို AA ကရှော့တိုက်ဒုံး3လုံးနဲ့ပစ်ခတ်ခဲ့လို့စစ်တပ်နှူးကြဆုံးပြီးတဦးတန်ရာရရှိခဲ့ပါတယ်။ဒီရက်ပိုင်းတွင်စစ်ရည်ရင်တိုက်ခတ်ခံရပြီးမြန်မာစစ်တပ်ကလည်းနေမီရှင်းလင်းရေးလှုပ်ဆောင်ရမှာစုရင်စိတ်နဲ့ဒေသခံကြေးဝါးသားတွေလည်းစစ်ပေးတင်းချောင်နေရတာပါ။ရသေးတောင်မြို့နယ်ပြပင်ရင်လုံးတင်ကတောက်ချောင်းစတဲ့ကြေးဝါးသားတွေစစ်ပေးတင်းချောင်နေရတယ်လို့ပြပင်ရင်ကြေးရအုပ်ချုပ်ရေးဖွဲ့ဝင်တူကပြောပါတယ်။
တို့တင်တဲ့တန်ကြတော့ရောကရှုံပြရပါတယ်အခုလည်းရှုံနေရပါတယ်တင်စားတာကရောတွေပါဒါပြင်းတို့လုံးကြီးရောတို့ခါးချုံလို့ရောလေးရှိပါတယ်ဒီတို့နှိမ့်ဆက်ရပါရောတွေမှာပဲရှုံနေရတယ်လို့ကြောက်ပါတယ်ခမ်းမင်းကြီးကတော့လူကြီးကတော့ဆိုင်ရလောက်ကိုရှိမြင်နေတယ
်ရခိုင်ပြည်နယ်အမ်းမြုတ်နယ်တွင်းမှာဇူလိုင်လ18ရက်နေ့ကမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့အမ်းမြုတ်နယ်ကကြေးရွာသားတို့ကလည်းကြောက်ဖြူမြို့ပေါ်ကိုစစ်ပေးတင်းချောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ